မေရိကန်အကူအညီလိုချင်တဲ့အတွက်မြန်မာပြည်ပြည်အကြောင်းရှင်းပြရတာဟာဦးသိန်းစိန်အစိုးရရဲ့တာဝန်ဝတ္တရားတစ်ခုလိုဖြစ်နေပါတယ်ပြည်ပြည်မန္တန်ကိုရွတ်ဆိုလိုက်ရင်မြန်မာပြည်မှာရင်းနှီးမြှုပ်နှံလာလိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီးကလည်းမျှော်လင့်တာမို့အမေရိကန်ကုမ္ပဏီတွေအများဆုံးလာရောက်ရင်းနှီးမြှုပ်နှံကြဖို့စက်တင်ဘာ24ရက်နေ့ကနယူးယောက်မှာပြောသွားပါတယ်မြန်မာပြည်မှာရင်းနှီးဖို့အမေရိကန်ကုမ္ပဏီတွေတုံ့ဆိုင်နေတာကိုအားမလို့အားမရဖြစ်နေပုံရပါတယ်မြန်မာပြည်ဟာတရုတ်ရဲ့စီးပွားရေးမှာအရေးပါတယ်လို့အမေရိကန်စီးပွားရေးအတွက်အရေးပါတာမဟုတ်ပါဘူးအာရှရေးရာမှာပေါ့ချော်နေတဲ့အမေရိကန်လမ်းစဉ်ကိုဟန်ချက်ညီအောင်ပြန်လဲချင့်ချိန်တဲ့မူဝါဒအရမြန်မာအစိုးရနဲ့ပြန်လဲဆက်ဆံလာတာဖြစ်ပါတယ်အရင်အစိုးရအဆက်ဆက်ကဒဏ်ခတ်အရေးယူခဲ့တဲ့ဗမာအစိုးရကိုလက်တွဲခေါ်ယူနိုင်တာဟာအိုဘားမားအစိုးရရဲ့အာရှရေးရာလမ်းစဉ်မှာထင်ရှားတဲ့အောင်မြင်မှုတစ်ခုလို့ယူဆကြပါတယ်။ဗမာအစိုးရကတော့ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကရန်သူလို့သတ်မှတ်ခဲ့တဲ့အမေရိကန်စီကအကူအညီလိုချင်လို့ပြန်လည်မိတ်ဖွဲ့ရပါတယ်။အမေရိကန်အစိုးရဟာမြန်မာနဲ့ဆက်ဆံရမှာမူဝါဒသဘောတရားကိုသာဦးစားပေးပါတယ်
။နှစ်ပေါင်းများစွာဆစ်ဆိုးရကြီးဆိုးစဉ်ကယိုယွင်းပျက်စီးသွားတဲ့စီးပွားရေးလူမှုရေးနိုင်ငံရေးဆိုင်ရာအခြေခံအဆောက်အအုံတွေကိုပြန်လည်တိဆောက်ဖို့သာအမေရိကန်အစိုးရကစိတ်ဝင်စားပုံရပါတယ်တိတာမြင်တာတဲ့တာဝန်သည့်အစိုးရအဖွဲ့အစည်းပေါ်ပေါက်ရေးအယက်သားအဖွဲ့အစည်းရှင်သန်ရေးဒီမိုကရေစီနဲ့လူ့အခွင့်အရေးမြင့်တင်ရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးစတာတွေမှာ2013နဲ့2014နှစ်တွေအတွက်ဒေါ်လာတန်180ကူညီဖို့အမေရိကန်ကကတိပေးထားပါတယ်ကမ္ဘာစီးပွားရေးရည်စည်းကြောင်းမှာပြန်လည်ဝင်ဆက်နိုင်ဖို့အတွက်အမေရိကန်ကကူညီထောက်ပံ့နေတာနှစ်နှစ်ရှိနေပါပြီ။တန်ခတ်ရည်ယူမှုတချို့ရုပ်သိမ်းလိုက်လို့အစိုးရစီကံသတ်မှတ်တဲ့အတိုင်းအမေရိကန်ကုမ္ပဏီတွေမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုအခွင့်အလန်းပွင့်သွားပါတယ်
။ဒါပေမဲ့အမေရိကန်ကုမ္ပဏီတွေဟာအာရှကုမ္ပဏီတွေလိုမြန်မာပြည်မှာဆက်ရှိလက်ရှိလုပ်ကိန်နိုင်ကြတာမဟုတ်ပါဘူး။မြန်မာရင်းနှံတန်းငွေလုပ်ငန်းနဲ့ပတ်သက်သူနဲ့ဒေါ်လာ5သိန်းကျော်ရင်းနှီးသူဟာတာဝန်သည့်ရင်းနှီးမြှုပ်နှံမှုအစီရင်ခံစာအမေရိကန်အစိုးရကိုတင်ပြရမယ်လို့ဆိုပါတယ်မြန်မာအစိုးရဌာနကိုဒေါ်လာ1000ကျော်ပေးရင်လည်းအသေးစိတ်ဖော်ပြရမယ်လို့ဆိုပါတယ်အစီရင်ခံစာရေးဖို့ညွှန်ကြားချက်6ပြင်သာထုတ်ထားပါတယ်လူ့အခွင့်အရေးချိုးဖျက်မှုရှိလို့မြန်မာပြည်မှာရင်းနှီးမြှုပ်နှံမှုမလုပ်ဖို့ပိတ်ပင်ခဲ့တာဖြစ်ပါလေအခုလိုရင်းနှီးမြှုပ်နှံခွင့်ပြုတော့လေလူ့အခွင့်အရေးချိုးဖျက်မှုနဲ့လက်စားမှုတွေရှိနေတော့မလို့လူ့အဖွဲ့အစည်းကိုမထိခိုက်အောင်အမေရိကန်ကုမ္ပဏီတွေကိုတာဝန်သိရင်းနှီးပြုံနာမှုအစီရင်ခံစာရေးခိုင်းတာဖြစ်ပါတယ
်အမေရိကန်ကုမ္ပဏီတွေကိုခြေကျုံးမိတယ်လို့ဖြစ်စေတဲ့ဥပဒေကို1989မှာကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းထားပါတယ် The Foreign Corrupt Practices Act နိုင်ငံခြားအာဂရိလိုက်စားမှုဥပဒေဖြစ်ပါတယ်1990ပြည့်လွန်နှစ်တွေမှာအမေရိကန်ကုမ္ပဏီ400ကျော်ကနိုင်ငံခြားအစိုးရအရာတန်းတွေကိုဒေါ်လာတန်း300ကျော်လက်ထိုးခဲ့တာကြောင့်1989သမရကာတာလက်ထက်မှာဥပဒေပြဋ္ဌာန်းပြီးဟန်တားရတာဖြစ်ပါတယ်နိုင်ငံခြားအာဂရိလိုက်စားမှုဥပဒေကိုမချိုးဖောက်မိအောင်ကုမ္ပဏီတိုင်းအထူးသတိထားကြရပါတယ်မက္ကဆီကိုနိုင်ငံမှာလုပ်ငန်းတိုးချဲ့ဖို့အတွက် Walmart ကုမ္ပဏီကအစိုးရအရာတန်းတွေကို2005မှာလက်ထိုးတဲ့အမှုဟာအမေရိကန်မှာလူသိများပါတယ်တည်င်းလွတ်လပ်မှုရှိတဲ့တိုင်းပြည်မှာအာဂရိလိုက်စားမှုကိုထုတ်ဖော်နိုင်ကြတာများပါတယ်
နေပြည်တော်ကိုတိဆောက်တဲ့အခွင့်ဒုကန်ခရိုနီတွေကိုအမေရိကန်အစိုးရကအရေးယူထားစေဖြစ်ပါတယ်။ဒါကြောင့်မို့အမေရိကန်ရင်းနှီးမြှုပ်နှံမှုဟာစစ်အုပ်စုရဲ့အခွင့်ဒုကန်စနစ်ကိုအားပေးတယ်လို့မဖြစ်အောင်စီစဉ်ထားတာဖြစ်ပါတယ်။ဒါလို့အခြေအနေမှာစီးပွားရေးအခြေခံအဆောက်အအုံညံပြစ်မှုဗန်ဒန်ရေးဆိုင်ရာဥပဒေခေတ်နောက်ကျမှုအင်ချမ်းကြီးအစမတန်ဈေးကြီးမှုစတာတွေရှိလာတာကြောင့်အမေရိကန်ကုမ္ပဏီတွေဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုတုံ့ဆိုင်နေကြတာဖြစ်ပါတယ်။မြန်မာပြည်မှာအမေရိကန်ကုမ္ပဏီကျူးလွန်တဲ့အမှုကိုအမေရိကန်မှာတရားစွဲနိုင်တာဟာလေသတိထားကြတဲ့အချက်တစ်ခုဖြစ်နိုင်ပါတယ်။တရင်းနိုင်တိုင်းရန်နာဓာငွေစီမံကိန်းမှာပါဝင်ခဲ့တဲ့ Unilever ကုမ္ပဏီကိုလူအခွင့်အရေးချိုးဖျက်မှုနဲ့အမေရိကန်မှာတရားစွဲတဲ့အတွက်ရောကြီးဒေါ်လာတန်းချီပြီးပေးလိုက်ရပါတယ်။ Unilever ကုမ္ပဏီကို1996မှာတရားစွဲပြီး2005မှာအမှုပြီးဆုံးပါတယ်။ဒေသက16ဦးကိုစားအမေရိကန်ရှေ့နေတွေကတရားစွဲတာဖြစ်ပါတယ်။2005မှာ Unilever ပိုင်အစုရှယ်ယာကို Chevron Company ကဝယ်ယူလိုက်ပါတယ်။လူအခွင့်အရေးချိုးဖျက်မှုမှာပါဝင်ပတ်သက်လို့ရောကြီးပေးရတာဟာ American Company တွေအတွက်သင်္ကန်းစရာကောင်းတစ်ခုဖြစ်ပါတယ်ခင်ဗျာ။